Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ6ရက်တောက်တာနေ့ညပဲ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲ့သတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်ကနေရုရှားကဝင်နှောက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးထောက်လိုင်းအဖွဲ့တွေဒီကနေ့ဒေါ်နယ်ထရမ့်ကိုအစီရင်ခံတင်ပြကြဖို့ရှိပါတယ်။ဒေါ်နယ်ထရမ့်ကျန်းသစ်စာချင်းစုပွဲနေ့မှာစေးကြောက်စလိပ်တွေကိုအခမဲ့ဝေဖို့စေးကြောက်တရားဝင်သုံးဆွဲခွင့်ယာယီလှူရှားသူတွေကစီစဉ်ထားပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သတိထားပြီးမပြတ်စောင့်ကြည့်သွားရမယ်လို့ရန်ဟီလီကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနားဆင်ရမယ့်သတင်းလှတွေထဲမှာတော့နေဇတ်ဒေတာရွှေပြောင်းနေထိုင်သူတွေရေးဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီရှေ့သတင်းပတ်မှာတွားဖို့ရှိပါတယ်
။အဓိကလည်းဒီလိုဟာကျွန်တော်တို့နဲ့ဘင်္ဂလားဒေ့ရှ်ကျမ်းမာကဒီ FOC ဆိုတဲ့ရန်ရာဒီတစ်ခုရှိပါတယ်။အဲ့ဒါတော့ Foreign Office Consultation ပေါ့လေ။အဲ့တော့ကျွန်တော်တို့ကဒီဝင်ကြီးနေပါလေ။
မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဦးကျော်စရာရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာပြောင်းနေခဲ့တဲ့တင်းထောက်စရာနှုတ်ကိုလူပြောက်မှုနဲ့တိုင်ချက်ဖွင့်ထားသလိုပြန်လည်တွေ့ဆုံနိုင်ရေးအတွက်နိုင်ငံတကာအဖွဲ့တွေကိုလည်းတောင်းဆိုတဲ့လှုပ်ရှားမှုတွေလှုပ်သွားမယ်လို့ကချင်လူအဖွဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်။မြန်မာနိုင်ငံလုံးဆိုင်ရာအကြံသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းခေါင်းဆောင်တို့ကိုမတရားအသင်းဆက်နွယ်မှုနဲ့ပုံမှန်18မြင်းဆောင်1နဲ့ဖန်ဆီးထားပါတယ်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်ရုရှားကအင်တာနက်ကနေအချက်အလက်တွေခိုးယူခဲ့တာနဲ့ပတ်သက်ပြီးထောက်လိုင်းအဖွဲ့တာဝန်ရှိသူတွေကဒီကနေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပြည့်အစုံအစီရင်ခံကြဖို့ရှိပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေခိုးဝင်ပြီးအချက်အလက်တွေယူခဲ့တယ်လို့အမေရိကန်ထောက်လိုင်းအဖွဲ့တွေကပြောထားတာကိုမစ္စတာထရမ့်ကပယ်ချထားတာပါမစ္စတာထရမ့်ဟာထောက်လိုင်းအဖွဲ့တွေကိုအပြင်းထန်ဝေဖန်ထားသူဖြစ်ပြီးဒါဟာရွေးကောက်ခံသမ္မတဒူးအနေနဲ့အရင်ကမရှိခဲ့ဘူးပါဘူးဒါပေမဲ့ကြာသာပတိနေ့လုံးကတော့လေးသံနေနဲ့လျှော့ပြီးသူဟာအမေရိကန်ထောက်လိုင်းအဖွဲ့တွေကိုထောက်ခံသူတူပါလို့ Twitter မှာရေးပါတယ်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကသိပ်ခိုင်းလုံပေမဲ့အဲဒီလိုရဲ့အကြောင်းမစ္စတာထရမ့်အနိုင်ရဖို့အထောက်အကူဖြစ်ခဲ့သလားဆိုတာကိုပြောဖို့ကတော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးလို့အမေရိကန်ထိတ်တန်းထောက်လိုင်းရေးတာဝန်ရှိသူတွေကြာသာပတိနေ့ကလွှတ်တော်မှာအစီရင်ခံခဲ့ကြပါတယ
်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကျင်းဆိုပွဲအတွင်းမှာစေးကြောက်ပါတဲ့စေးလိပ်ထောင်ပေါင်းများစွာကို၎င်းဝေဖို့စေးကြောက်တရားဝင်သုံးဆွဲခွင့်ရရေးလှုံ့ဆော်နေတဲ့အုပ်စုတစ်ခုကစီစဉ်ထားပါတယ်။ဒီစီစေးကြောက်သုံးဆွဲသူများညွန့်ပေါင်းအဖွဲ့ကဝါရှင်တန် DC မြို့တော် DuPont Circle ရဲ့အနောက်ခြမ်းမှာဇန်နဝါရီလ20ရက်နေ့မနက်8နာရီကစပြီးစေးကြောက်စေးလိပ်တွေကိုဝေသွားမှာပါ။ဝါရှင်တန် DC မှာစေးကြောက်ကိုအပန်းဖြေသုံးဆွဲတာဟာတရားဝင်ဖြစ်ပါတယ်။စေးကြောင်နဲ့ပတ်သက်ရင်သုံးဆွဲသူတွေကြားမှာသိထားကြတဲ့နံပါတ်420ကိုတင်ဂေတာပြုတ်ပြီးတော့ Mr. Trump ကျန်းသစ္စာကျင်းဆိုပွဲမေကွန်းပြောဖို့5မိနစ်နဲ့စက္ကန့်20အလိုအချိန်တိကျမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေကစေးကြောင်စလေးတွေကိုမီးညှိပြီးစတောက်ကြမှာပါအဓိကပေးချင်တဲ့သတင်းစကားကတော့စေးကြောင်ကို Federal အစိုးရအဆင့်အနေနဲ့တရားဝင်ခွင့်ပြုသင့်ပြီဆိုတာပဲလို့ DCMJ ဆိုတဲ့အဖွဲ့ကိုတည်ထောင်သူ Adam Edinger ကပြောပါတယ
်ဆီးရီးယားမှာရှိတဲ့ရုရှားစစ်ဖက်အခင်းကျင်းတွေကိုရုရှားကစပြီးရှော့ချနေပါပြီရုရှားလက်နက်ကိုင်တပ်ဖွဲ့များရဲ့တင်နာပတိချုပ်ဗလာဒီမီယာပူတင်ရဲ့ဆုံးဖြတ်ချက်နဲ့အညီစီးရီးယားမှာပို့ထားတဲ့စစ်ဖက်အင်အားတွေကိုရုရှားကာကွယ်ရေးဝန်ကြီးဌာနကစပြီးရှော့ချနေပြီလို့ရုရှားစစ်ဖက်အကြီးအကဲဗလာရီဂျေရစီမော့ဖ်ကဒီကနေ့ပြောပါတယ်။ရေတပ်ဗိုလ်ချုပ်ကြီးကူစနက်ဆော့ဖ်လေရင်တင်သင်္ဘောနဲ့အရန်သင်္ဘောတွေကိုအရင်ဆုံးရုပ်မယ်လို့ဂျေရစီမော့ဖ်ကပြောပါတယ်။စီးရီးယားပြည်တွင်းစစ်မှာရုရှားနိုင်ငံဟာသမ္မတဘာရှားရဲ့အာဆတ်ရဲ့အဓိကမဟာမိတ်ပါ။၅နှစ်ကျော်ကြာစစ်ပွဲအတွင်းစီးရီးယားအစိုးရအတွက်အကြီးမားဆုံးအောင်ပွဲဖြစ်ပြီးခဲ့တဲ့လမှာအာလပိုမြို့ကနေတပုန်တွေကိုမောင်းထုတ်လိုက်နိုင်တာမှာရုရှားစစ်ဖက်ဟာအဓိကနေရာကနေပါဝင်ခဲ့တာပါဆီးရီးယားဆူယက်တန်းနဲ့တပုန်အဖွဲ့တချို့အကြားအပြစ်ခတ်ရဲစဲရေးကိုကျင်ညာခဲ့တဲ့ရုရှားနိုင်ငံဟာဒီလနှောင်းပိုင်းကျရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့စီစဉ်နေတာမှာအဓိကအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာပါတယ်
ရှီကာဂိုမြို့မှာလူမဲလူငယ်လေးဦးကစိတ်ဝင်စားရှင်လူပြူဆယ်ကျော်တက်တဲ့အုပ်ကိုနှိပ်စက်နေတာကိုရိုက်ကူးထားတဲ့ဗီဒီယိုကနေလူမျိုးရေးမုန်းတိမှုခွဲခြားဆက်ဆံမှုနဲ့အမုန်းတရားတွေဟာမိသားစုနဲ့လူမှုအတိုင်းအဝန်းတွေပေါ်မှာဘလောက်တောင်မှဆူဆူရွရွတက်ရောက်နေတယ်ဆိုတာကိုမြင်ကွေ့ရလိုက်တယ်လို့သမရဘရက်အိုဘားမားကပြောပါတယ် လူပြူလူငယ်လေးကိုနှိပ်စက်နေတာကိုလူမဲလေးဦးကဗီဒီယိုရိုက်ပြီး Facebook ပေါ်မှာနိုင်ဝဲလောက်နှိပါကြအောင်တိုက်ရိုက်ထုံးလွှင့်ခဲ့ပြီးတဲ့နောက်မှာသူတို့ကိုအမုန်းတရားဆိုင်ရာပြစ်မှုနဲ့ဆွဲချက်တင်ထားပါတယ်။လူမျိုးရေးမုန်းတမှုမရှိဘူးအမုန်းတရားမရှိဘူးလို့ဟန်ဆောင်နေတာကနေဘာကြိုးကျေးဇူးမှရမှာမဟုတ်ဘူး။အဲ့ဒီအကြောင်းမပြောဘဲနေတာကဘာကြိုးကျေးဇူးမှရမှာမဟုတ်ဘူး။ဒီလိုကိစ္စတွေပေါ်လာတယ်ဆိုတာကဒီပြဿနာတွေကိုဖြေရှင်းနိုင်တယ်ဆိုတဲ့အဓိပ္ပာယ်ပါပဲလို့သမ္မတဥပမာကပြောပါတယ်။ဒီလိုကျူးလွန်သူ၄ယောက်ကိုတော့အမုန်းတရားဆိုင်ရာပြစ်မှုအပြစ်ပိုကြီးလေးတဲ့ပြန်ပေးဆွဲမှုဆိုင်ရာဆွဲချက်တွေတင်ထားတယ်လို့ Illinois ပြည်နယ် Cook County အစိုးရရှိနေတွေကကြာသပတေးနေ့လည်မှာပြောလိုက်ပါတယ်။
American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြညပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လအနေငယ်တွင်အခြေအနေတွေကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုသတိထားပြီးမပြတ်စောင့်ကြည့်သွားရမယ်ဆိုတာပြနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောလိုက်ပါတယ်။မြန်မာနိုင်ငံခီးစဉ်စားဖို့၃ရက်အလိုဒီကနေ့ထွက်လာတဲ့ထုတ်ပြန်ချက်တစ်ခုထဲမှာမစ်ရန်ဟီလီကအဲ့ဒီလိုပြောထားတာပါ။ရခိုင်ပြည်ဘက်မှာဖြစ်နေတာအပြင်ကချင်နဲ့ရှမ်းဘက်မှာတိုက်ပွဲတွေအချိန်မြင့်လာတာအဲ့ဒီကနေအကြသားတွေရဲ့အခြေအနေအပေါ်အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေမလွဲမရှောင်သာဖြစ်လာတာတွေဟာအစိုးရအဖွဲ့အစည်းရဲ့ပထမသတ္တန်းအတွင်းသွားနေတဲ့လမ်းကြောင်းအပေါ်စိုးရိမ်ပူပန်စရာတချို့ဖြစ်လာစေပါတယ်လို့မစ်စီယန်ကြီးလီကပြောပါတယ်။မစ်စီယန်ကြီးလီဟာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာမှာပါ။ဒီခီးစဉ်တွင်ကချင်ပြည်နယ်တွေကမြစ်ကြီးနားဖားကန့်နဲ့လိုင်စာ၊ရခိုင်ပြည်နယ်တွေကစစ်တွေရသေတောင်ဘူးသီးတောင်နဲ့မောင်းတော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းသွားဖို့စီစဉ်ထားပါတယ်။အစိုးရရဲ့ဖိတ်ကြားချက်နဲ့လာရောက်မဲ့စနစ်အကြခီးစဉ်တွင်နိုင်ငံရေးကောင်းဆောင်တွေနဲ့ရက်ရွာအကြီးအကဲတွေရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပြင်လူ့အခွင့်အရေးချိုးဖောက်ခံရသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒီခီးစဉ်အတွင်းလေးလာတွေ့ရှိချက်တွေကိုအစဉ်ကန်စားရေးပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီကို2019ခုနှစ်မတ်လမှာတင်သွင်းမှာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံထာကာမြို့ကကော်ဖီဆိုင်တစ်ခုမှာပြီးခဲ့တဲ့နှစ်ကလူတွေကိုတနက်နဲ့ဝင်ပစ်တက်ခဲ့တဲ့ဖြစ်ရပ်အတွက်အထူးကတန်ဆာရှိထားသူကိုပစ်တက်လိုက်ပြီလို့ထာကာရဲတပ်ဖွဲ့ကဒီကနေ့မှပြောလိုက်ပါတယ်။ထာကာမြို့တော်က Artiscan Coffee ဆိုင်ကိုပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကတိုက်ခိုက်မှုမှာအထူးကကြိုးကင်စီစဉ်သူတွေထဲမှာ Neural Islam မှဂျန်လဲပါတယ်လို့ယူဆထားတဲ့အကြောင်းကိုတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဖြစ်ရပ်မှာနိုင်ငံခြားသားအများစုဖြစ်တဲ့တစားကန်အယောက်20အသက်ခံခဲ့ရပါတယ်။နောက်ထပ်တန်တရာရှိသူအကျန်းဖက်ဝါဒီတဦးကိုလည်းဒီမနက်စောပိုင်းအပြန်လန်ပြစ်ခတ်မှုမှာတက်လိုက်တယ်လို့ရဲတပ်ဖွဲ့ဝင်ကပြောပါရယ်ဒုတိယစစ်သွေးကြဘသူပဲဝါဆိုတာကိုတော့လောလောဆယ်မသိရသေးပါဘူးကော်ဖီဆိုင်ကိုတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကပြောထားပေမဲ့လည်းတိုက်ခိုက်သူတွေဟာ Jamid ul Mujahideen Bangladesh အဖွဲ့ကအဖွဲ့ဝင်တွေဖြစ်တယ်လို့ Bangladesh တာဝန်ရှိသူတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်ပြည်တွင်းခြေဆိုင်အဲ့ဒီအဖွဲ့ကိုပိတ်ပင်ကန့်သတ်ထားတာ10နှစ်ကျော်ရှိနေပါပြီကော်ဖီဆိုင်ကိုတိုက်ခိုက်ခံရပြီးကြတဲ့ကဆိုရင် Islamic အစွန်းရောက်ဝါဒီ45ရောက်ထက်မနည်းကိုလုံခြုံရေးတပ်တွေကတုံ့တင်ခဲ့ပြီးပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအစွဲကင်းတဲ့ blogger ဆိုင်းဆရာတွေထုတ်ဝေသူတွေလူနည်းစုတွေနဲ့နိုင်ငံခြားသားတွေကိုတိုက်ခိုက်တာတွေမကြသေးခင်နှစ်တွေအတွင်းတော်တော်များများဖြစ်လာနေပါတယ်
။အီရန်နိုင်ငံတောင်ပိုင်းက Fars ပြည်နယ်မှာဒီကနေ့9.3ပြင်းအားရှိတဲ့ငလျင်လှုပ်တာကြောင့်အာဖဂန်ယာလုပ်သား၄ဦးသေဆုံးသွားပါတယ်။ဒီဟီရန်မြို့တော်တောင်ဘက်ကီလိုမီတာ1000လောက်အကွာခွန်းမြို့နာကစိုက်ဖာဘတ်ရွာမှာငလျင်လှုပ်တာပါလူနေကျဲတဲ့အဲ့ဒီဒေသမှာတခြားငလျင်တန်းတင့်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကရှာနေတယ်လို့ Fars ပြည်နယ်အုပ်ချုပ်ရေးမှူးကနိုင်ငံပိုင်ရုပ်သံသတင်းဌာနကိုပြောပါတယ်အီရန်နိုင်ငံဟာအ धिक ငလျင်ကြောတွေပေါ်မှာတည်ရှိနေပြီးငလျင်တန်းကိုမကြာခဏခံရပါတယ်2003ခုနှစ်ကလှုပ်တဲ့ငလျင်ကြောင်လူပေါင်း2000ကျော်တည်သေဆုံးပြီးတမိုင်းဝင်ဘန်းမြို့တစ်မြို့လုံးပျက်စီးသွားပါတယ်
ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကလိန်ကျွန်းတွင်အဖြစ်အသုံးချခံခဲ့တဲ့တောင်ကိုရီးယားအမျိုးသမီးတဦးရဲ့ရုပ်ထုကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့ကဂျပန်ကောင်စစ်ဝန်ရုံးရှိမှချထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ဂျပန်ဆိုရကတောင်ကိုရီးယားဆိုင်ရာဂျပန်သက်မှတ်ကြီးကိုတိုင်းပြည်ကိုပြန်ခေါ်လိုက်ပါတယ် ဒုတိယကမ္ဘာစစ်အတွင်းရှေ့တန်းရောက်ဂျပန်စစ်သားတွေကိုလိမ်ပိုင်းဆိုင်ရာဖျော်ဖြေဖို့အာရှဒေသတဝန်းကအမျိုးသမီးတွေအများပြားလိန်ကျွန်းတွေအဖြစ်အာဓမခိုင်းစေခံခဲ့ရပါတယ်။ဂျပန်ဆိုရအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကတော့ဂျပန်ကောင်စစ်ဝန်ရုံးရှိမှအခုလိုရုပ်ထုလာချထားတာကအင်တန်ဝမ်းနည်းစရာကိစ္စဖြစ်တယ်လို့ဒီကိမှာပြောလိုက်ပါတယ်ဂျပန်နေနဲ့တောင်ကိုရီးယားနိုင်ငံနဲ့စီးပွားရေးဆိုင်ရာဆွေးနွေးမှုတွေလောလောဆယ်ရပ်ပြက်လိုက်ပြီးတော့နှစ်နိုင်ငံကြားငွေကြေးလဲလှယ်သုံးစွဲနိုင်အောင်စီစဉ်နေတဲ့ဆွေးနွေးညှိနှိုင်းမှုတွေကိုလည်းရည်ဆိုင်ထားတယ်လို့မစ္စတာဆူဂါကပြောပါတယ်
။မြောက်ကိုရီးယားဟာပြီးခဲ့တဲ့နှစ်တွင်းအရင်ကနဲ့မတူတဲ့ဆန့်သတ်မှုတွေလုပ်ပြီးတဲ့နောက်နျူကလ িয়ার နဲ့ဒုံးကျည်နည်းပညာရည်သွေးပိုင်းမှာတိုးတက်မှုရနေတယ်ဆိုတာပြခဲ့တယ်လို့အမေရိကန်ပြည်ထောင်စုကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဒီအချက်ကလက်နက်ဖြုတ်သိမ်းရေးဆက်ဆက်ညှိနှိုင်းပွဲတွေကိုမြောက်ကိုရီးယားပြန်တက်လာအောင်ဆက်ပြီးဖိအားပေးဖို့လိုတယ်ဆိုတာပြနေတယ်လို့ဆိုပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးတွေနဲ့အစည်းအဝေးတစ်ခုအပြီးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောတာပါ။မြောက်ကိုရီးယားဟာပြီးခဲ့တဲ့နှစ်အတွင်းဒုံးကျည်စမ်းသပ်မှု24ကြိမ်နဲ့နျူကလ িয়ার စမ်းသပ်မှု2ကြိမ်လုပ်ခဲ့ပြီးစမ်းသပ်မှုတိုင်းကနေလေ့လာသင်ယူခဲ့တယ်လို့လည်းပြောပါရတယ်။မအောင်မြင်ဘူးဆိုတဲ့စမ်းသပ်မှုတောင်မှတိုးတက်မှုပါ။ဒါကြောင့်လဲဆိုတော့သူတို့လေ့လာထားတာကိုသူတို့ရဲ့ဤပညာနဲ့နောက်ထပ်စမ်းသပ်မှုမှာအသုံးချနိုင်လို့ပါ။ကျွန်တော်တို့စမ်းစစ်ချက်အရအဲ့ဒီတမူထူးခြားတဲ့အဆင့်နဲ့လှုပ်ဆောင်ချက်ကနေအစီအသွေးပိုင်းတိုးတက်လာတယ်ဆိုတာတွေ့ထားပါတယ်လို့မစ္စတာဘလင်ကန်ကပြောသွားပါတယ်။တရက်တရက်ပြီးသွားတာနဲ့အမျှချင်းချောက်မှုကပိုပြီးပြင်းထန်လာတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ပြောထားတာကိုညင်ညွန်ပြီးမစ္စတာဘလင်ကန်ကပြောပါတယ်။တိုက်ချင်းဖြစ်ပဲ့ထင်းဒုံးကြီး ICBM တစ်စင်းကိုစမ်းသပ်ပစ်လို့ဖို့နီးနေပြီလို့ကင်ဂျွန်အွန်ကနှစ်တကူနေ့မှာပြောထားတာပါ။အဲ့ဒီ ICBM ဒုံးကြီးဟာတနေ့မှာအမေရိကန်ပြည်ထောင်စုအထိရောက်အောင်ပစ်လွတ်နိုင်စွမ်းရှိလာနိုင်ပါတယ်။နျူကလ িয়ার အစီအစဉ်ပေါ်မြောက်ကိုရီးယားနဲ့ထိတိုက်ဖြစ်တာကကင်ဂျွန်အွန်ရဲ့အာဏာပိုအားကောင်းစေပေမဲ့လူ့အခွင့်အရေးဆိုင်ရာဆက်ပြီးဝေဖန်တာအပြင်ကဘာကသတင်းအချက်အလက်တွေဆက်ပြီးတာဟာရေရှည်မှာဖိနှိပ်အုပ်ချုပ်တဲ့အာဏာရှင်အစိုးရပြုတ်ကျရေးကိုဦးတည်လိုက်မယ်လို့ဗက်ပြောင်းလာတဲ့မြောက်ကိုရီးယားထိပ်တန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံဆိုင်ရာမြောက်ကိုရီးယားဒုတိယသံမန်သေးယုံဟိုဟာပြီးခဲ့တဲ့နှစ်ဇူလိုင်လကတောင်ကိုရီးယားဘက်ခိုးဝင်လာတာပါ။မကြာသေးခင်တုန်းကတော့တောင်ကိုရီးယားအမျိုးသားထောင်လိုင်းရေးအဖွဲ့နဲ့ဆက်ဆက်ရှိတဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအင်စတီကျူမှာလေ့လာသုံးသပ်သူတူဖြစ်လာပါတယ်။လျှို့ဝှက်လို့နဲ့ကင်ဂျွန်အွန်ရဲ့စင်စားတွေးခေါ်ပုံနဲ့အပြောင်းလဲဖြစ်အောင်နိုင်ငံတကာအတိုင်းအဝိုင်းကအကောင်းဆုံးဘာလုပ်နိုင်မယ်ဆိုတာတွေအပေါ်ဆိုးမျိုးတော်ကသတင်းဌာနတွေကိုမစ္စတာသဲကစပြီးပြောလာနေတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုပိတ်ပင်ကန့်သတ်တဲ့ဆုံးဖြတ်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချထားတဲ့ကြားမှာပဲကင်ဂျွန်အွန်ကတော့သူ့နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကြေညာထားပါတယ်။ပို့ပြီးတော့အားကောင်းလာတဲ့နျူကလ িয়ার စမ်းသပ်မှု2ကြိမ်နဲ့ရွှေပြောင်းနိုင်တဲ့ယင်တွေနဲ့ရင်ကိုသင်္ဘောတွေကနေပြစ်လွတ်တဲ့ဒုံးကျည်စမ်းသပ်မှု24ကြိမ်ကို2016ခုနှစ်အတွင်းမြောက်ကိုရီးယားကအလုပ်ခဲ့ပါတယ်ခင်ဗျာ
January 6ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြောသိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့မြန်မာအစိုးရရဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်ထဲမှာသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါရတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရရဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဟာမောင်တော်မြို့ကိုဒီကနေ့သွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြမှာပါရှင်။
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာအစိုးရအထူးတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့လာမဲ့သတင်းပတ်အတွင်းမှာသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခအပါအဝင်နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးကျော်စရာက VOA ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီနိုင်ငံနော်ဒီကြားမှာပေါ့လေနားလည်မှုပုံမှုတိစောက်တဲ့အနေထားလဲဒါရည်ရွယ်လေးတွေပါပါတယ်။ဒါပေမဲ့ကျွန်တော်တို့လုံဆောင်တဲ့ပတ်သက်ပြီးသူတို့တွေနော်ဟိုပုံမပြီးတော့မှချစ်တူမှုတွေဟိုမြင့်တင်နေတဲ့သဘောလည်းပါပါတယ်နိုင်ငံသားမှာဒီ FOC ဆိုရက်ရန်ရာလေးတစ်ခုရှိပါတယ်အဲ့ဒါ Foreign Office Consultation ပေါ့နိအဲ့တော့ကျွန်တော်တို့ရှေ့ကဒူးဝင်ကြီးငါပါလေနောက်တစ်ဖက်ပေါ်တွေ့ဆုံကြတယ်ဆွေးနွေးကြတယ်ပြီးခဲ့တဲ့ဒီဇင်ဘာထဲမှာလည်းကျွန်တော်တို့ပဲအလှကြတော့ဆွေးနွေးဖို့ရှိတယ်အဲ့ဒီမှာအကြောင်းအရာမသွားပြဘူးပေါ့နိမသွားပြတဲ့ခါကျတော့ကဲအဲ့ဒါလည်းပါတပိုင်းကနောက်တစ်ခါသူတို့နဲ့ချစ်တူမှုလည်းနော်တော့ဒီမြင့်တင်မှုဆက်သဘောလေးနဲ့ကျွန်တော်တို့ဒါပြန်ဆံဝိုင်းကိုဆင်လာပြတဲ့သဘောပါခင်ဗျသူတို့ရှိရတော့ကျွန်တော်တို့နားလည်သလောက်ကတော့ဒါဝင်းကြီးချုပ်နဲ့တွေ့ဖို့ရှိမယ်နော်နောက်တစ်ခါသူ့ရဲ့နိုင်ငံခြားရေးဝန်ကြီးပေါ့လေအဲ့ဒီအနေထားမျိုးလေးပါ
ခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဒီဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုကူးသွားတယ်ဆိုပြီးတော့ပြောတာရှိပါတယ်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုကူးသွားတယ်ဆိုတဲ့လူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့ပြောနေတာတွေပါလေကြားနေရပါတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောဘလို့အစီအစဉ်များရှိလဲ
ဒီအခုပြောတဲ့ဟာတော့တိတ်လူလူလုပ်ငန်းစဉ်တော့မဟုတ်ပါဘူးဘာလို့ဆိုတော့နော်ဒီတင့်ချက်ကကျွန်တော်တို့ကြားမှာလည်းဒါမျိုးလူအရင်တော့ဖြစ်ခဲ့မှုတွေနော်ပြထွက်ပြေးသွားတယ်ဆိုတော့အနေအထားမျိုးလေးတွေနောက်ကအရင်ကဒီကျွန်တော်တို့ကနေပြီးတော့မှနှစ်ဖက်ညှိနှိုင်းပြီးတော့ပြန်လည်လက်ခံမှုရှိတဲ့အနေအထားမျိုးလေးတွေဒါပြီးရင်မှနောက်ထပ်လုပ်ငန်းစီရင်အများကြီးပါတော့ဒါတော်တော်လေးက very lengthy process ကမှာပေါ့နော်တော်တော်ကာလကြာရှည်သွားမယ်အနေအထားမျိုးရှိပါတယ်နောက်ညောဒါတွေကတကယ်ကိုသက်ဆိုင်သက်ဆိုင်ရဝန်ကြီးဌာနတွေရဲ့ပါဝင်ပတ်သက်မှုလည်းလုပ်မယ်လीအဲ့လောက်ဘူးဟောတာစပယ်ရှယ်ဝိုင်းဆိုတော့အဲ့လောက်ကြီးအသေးစိတ်ကိစ္စတွေတော့မပါလောက်ဘူးများပါတယ်။ဖက်ကတော့အဲ့ဒီကိစ္စကိုထည့်သွင်းလာမယ်ဆိုတော့ကျွန်တော်တို့ဒါတော့နော်ပြန်တုံ့ပြန်နေတာမျိုးကျွန်တော်တို့ဘက်ကတော့ဒီဒါနေပတ်သက်ပြီးတော့ဆွေးနွေးသွားဖို့တော့နော်စတင်ကိုယ့်ဘက်ကစဒီ initiative view စတင်ဆွေးနွေးဖို့တော့မရှိပါဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကနယ်ကြားဆောင်ရေကင်းစခန်းကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်မြန်မာဆိုရတက်တွေဘက်ကအဲ့ဒီဒေသတွေမှာနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးတော့ဒေသတွေမှာရှိတဲ့မွတ်စလင်တွေအတော်များများလဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ချိန်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဒီပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဟာမောင်တော်မျိုးကပြဿနာတွေဖြစ်ပွားခဲ့တဲ့ကြေးရွာတွေကိုဒီကနေ့တွားရောက်ခဲ့ပြီးတော့ဒေသခံရွာသားတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်မြင့်ဖေက VOA ကိုပြောပါတယ်။
ဘောတော့အားကိစ္စတည်းနေကျွန်တော်ဒီနေ့သွားပါလေရွာရွာလူကြီးတွေနဲ့တွေ့တယ်အဲ့မှာကိုရဲနီယာဆယ်ရဲနီယာအဲ့လိုဖြစ်တဲ့ကိစ္စတွေထဲမှာပါဝင်နေတဲ့ရွာတွေထဲကိုရောက်တယ်အဲ့ဒီမှာရှိနေတဲ့ရွာသူရွာသားတွေကိုခေါ်မိတယ်သူတို့စားဝတ်နေရင်ဘလို့နေသလဲဘလို့ခက်ခဲနေရှိသလဲအဲဘာလို့ပြင်ပြကြတယ်လဲပုံမလင်းလင်းပြောဆိုပြီးတော့ဒါကျွန်တော်တို့ရဲ့အဖွဲ့ဥက္ကဋ္ဌဒုသမဟာကြီးကိုလိုက်ခေါင်းဆောင်ပြီးတော့ပုံမလင်းလင်းနဲ့ကျွန်တော်တို့ကမိတာမြန်တာတွေတော်တော်လုပ်ပါတယ်
မော်တော်တိုက်ခိုက်မှုနောက်ပိုင်းအခြေအနေတွေကိုစုံစမ်းစစ်ဆေးတဲ့အစိုးရကော်မရှင်ရဲ့ကဏ္ဍဦးအစီရင်ခံစာပါထုတ်ပြန်ချက်တွေဟာအဖြစ်မှန်ကိုဖုံးကွယ်ထားတယ်ဆိုပြီးတော့ညွော့အခြေဆိုင်လူခွင့်စောင့်ကြည့်အဖွဲ့ HRW အဖွဲ့ကတော့ပြီးခဲ့ရက်ကဝေဖန်လိုက်ပါတယ်ဒီပေါ်မှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးစော်မြင့်ဖေကတော့အခုလိုတုံ့ပြန်ပါတယ
်ခုရင်းနဲ့မညီတဲ့ပြဿနာတွေပေါ်လာနိုင်တယ်လို့အခြေမြင့်မရှိတဲ့တည်နေလဲထွက်လာနိုင်တာပဲအဲ့ဒီကခုကတော့ကြိုင်နေဆဲစဉ်းစားဖို့လိုတယ်လေအလုံးကကောလာလာလို့မပြောပါကျွန်တော်တို့ပြောတာကတက်တီအထောက်ထားဟာယခုဒီခိုင်မမပေါ်တော့မရသေးဘူးပြောတဲ့ခါတွေမှာတိုင်တာပြောတော့ပြောနေကြတယ်တိုင်တာလည်းမရှိသေးဘူးဆိုတာမျိုးတော့ပဲကျွန်တော်ကပြောတယ
်မောင်နှောဒေသမှာနေထိုင်ကြတဲ့မွတ်စလင်တွေဟာအစိုးရရဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ပြင်ဘာသာရေးအဖွဲ့တွေနိုင်ငံတကာ NGO အဖွဲ့တွေနဲ့လည်းဒီကနေ့တွေ့ဆုံခဲ့တယ်လို့ဦးစော်မြင့်ဖေကပြောပါတယ်ခင်ဗျာ
ကိုရနိုင်ဆက်သွယ်မြင်မြန်ခဲ့တာပါရှင်အခုမလေးရှားကမြန်မာလူထုမှတွေအသက်ခံရတဲ့အကြောင်းဘက်ကိုအလှည့်ပေးပါဦးမယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့နားမှာအမည်မသိလက်နက်ကင်တချို့ရဲ့တိုက်ခိုက်မှုကြောင့်မြန်မာလူထုမှ5ယောက်တေဆုံးခဲ့တဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောပါရတယ်။စာတမ်းမြို့နယ်မှာအလုလုနေတဲ့မြန်မာနိုင်ငံသားတွေကိုလက်နက်ကင်လူတစုကဓားတွေနဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့လူတချို့ကိုလည်းဖမ်းဆီးစစ်ဆေးနေပြီလို့မလေးရှားရဲတပ်ဖွဲ့ကပြောပါရတယ်။အပြည့်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါရရှင်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့နယ်ကီလိုမီတာ30လောက်กว่าဝေးတဲ့စာတန်းဆိုတဲ့နေရာတစ်ခုကစီးရက်စစ်ပစ္စည်းစိတ်ယုံတစ်ခုမှာအလုလုကန်နေတဲ့မြန်မာနိုင်ငံသားတချို့ဟာကြာသာပတိနေ့ညကအလုကအပြန်မှာလက်နက်ကင်လူတစုရဲ့တိုက်ခိုက်မှုကိုခံခဲ့ရတာဖြစ်တဲ့အကြောင်းမြန်မာလူသမားရေးလှုပ်ရှားနေသူတွေနဲ့မလေးရှားအနာပိုင်တွေကပြောပါတယ်။ဓားတွေကင်ဆောင်လာသူအမီမတိလူအုပ်စုရဲ့တိုက်ခိုက်မှုကြောင့်မြန်မာနိုင်ငံသား၄ဦးကတော့နေရာမှာတင်ပွဲချင်းပြီးတေဆုံးခဲ့ရတယ်လို့လဲမလေးရှားခြေစိုက်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်။
မနေ့ကညစနေရီတော့မှကလေးတွေကအလုပ်မှာ overtime ဆင်းပြီးပြန်နေတော့ဒီတော့ဒီ Kuala Lumpur ကနေကီလိုမီတာ30လောက်ရှိတဲ့စာတမ်းမြို့မှာလုပ်တော့ကြတယ်သူတို့ကဒီမီတာပေါက်လုပ်တဲ့ဆေးရုံမှာပေါ့လေအဲ့မှာမီတာပေါက်ဆိုတော့မီတာပေါက်လုပ်ဆေးရုံနဲ့ပြန်ကြတယ်ပြန်ကြတဲ့အခါမှာသူကနေ့တိုင်းဒီလမ်းကမပြန်ဘူးကြည့်အဲ့ဆန်နဲ့သူပြန်ရင်းနဲ့မနေ့ကပြန်ရင်းနဲ့သူငွေချင်း73လောက်ပါအဲ့လမ်းလေးပြန်နေပေါ့လေပြန်တဲ့ချိန်မှာပဲအိမ်နဲ့ဆွေုံနဲ့ကြားလောက်မှာပေါ့လေအဲ့လူတစုရဲ့တိုက်ခိုက်မှုခံရရတယ်အဲ့တော့တိုက်ခိုက်တာလေသူတို့ကတိုက်ခိုက်မယ်လို့မှမကြည့်ဘူးရှင်းပဲနောက်ဘက်ကိုဖိတ်ပြီးတိုက်ခိုက်ကြတာကတော့လေးအောင်ပေါ်ချင်းပြီးသေးခဲ့တယ်သုံးယောက်ကပြင်းထန်တရားရှိခဲ့တယ်တွေးရည်ကြုံလို့ပဲခြံထဲတဲ့လူကညာရေကနေသူရှောင်ပြီးသူထွက်ပြေးတော့တာဘယ်ရောက်လို့ရောက်မှတော့ဥတိုင်းစုံစမ်းလို့မရဘူး
တိုက်ခိုက်မှုကြောင့်မြန်မာနိုင်ငံသား9ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းနဲ့ တခဲမှုနဲ့ဆက်နွယ်ပြီးတခြားမြန်မာနိုင်ငံသားခုနှစ်ဦးကိုလည်းခေါ်ယူစစ်ဆေးနေတယ်လို့လည်းစာရန်ခရိုင်ယာယီရဲမှုလီဝေလောင်းကိုကိုးကားပြီးမလေးရှားမီဒီယာတွေမှာဖော်ပြနေပါတယ်တိုက်ခိုက်မှုတွေအတွင်းဒဏ်ရာအပြည့်အထန်ရခဲ့တဲ့နောက်တဦးကတော့ဆေးရုံမှာထပ်မံတည်ဆုံးခဲ့ကြောင်းကိုလည်းမလေးရှားရောက်မြန်မာနိုင်ငံသားတဦးကပြောပြပါတယ
်ဟိုဥစားပေါ့မနေ့ကကြည့်ကြည့်တော့လေးယောက်ပါမှာဒါပေမဲ့လောလောဆယ်ဒီနေ့ဆေးရုံမှာပြေသွားတဲ့ဆိုတဲ့ဟာတော့ဟိုအကြည့်ပြုလို့မရသေးဘူးဆိုတာကဟိုဘယ်လိုတော့မဟုတ်ဘူးကျွန်တော်မြန်မာတိုင်းရင်းကလည်းသွားစစ်တယ်လေးမှာရယ်ဒီနေ့သွားစစ်တော့အခါကျတော့ဟိုချိန်ညာရက်ထုတ်မယ်လို့တော့ပြောတယ
်အခုအဖြစ်ချက်နဲ့ပတ်သက်လို့မလေးရှားနိုင်ငံကမြန်မာတိုင်းရင်းကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်တွေအပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးပြီးခဲ့တဲ့လကပဲမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ကကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ရမှာမလေးရှားရောက်မြန်မာတွေအတွက်စိုးရိမ်မှုတွေထွက်ပေါ်လာခဲ့ကြတယ်လို့မြန်မာတန်ယုံကလည်းသတိနဲ့သွာလာနေထိုင်ကြဖို့တိုက်တွန်းချက်ထုတ်ပြန်ခဲ့ပါတယ်မလေးရှားချီဆိုင်နာယေးကူညီမှုအတင်ဥက္ကဋ္ဌဦးစန်းဝင်းကတော့မြန်မာပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးတဲ့အချိန်မျိုးမှာအလားတူဖြစ်ရက်တွေကြုံရလေ့ရှိတယ်ဆိုပြီးပြောပါတယ
်ကျွန်တော်2013မှာဆိုရင်တော့ကျွန်တော်တို့မေကီလာအရင်အင်းကြောင်းကျွန်တော်ကွာလာလမ်ပူမြို့တာလျန်ဆိုတဲ့ဒေသမှာတည်းဒီလိုဘောတည်းနေသူမျိုးရေးတက်ဆိုင်မှုတွေဖြစ်ပေါ်ခဲ့တယ်အဲအခုပြစ်စာတည်တဲ့ဒီမျိုးရေးပြစ်စာရင်းနဲ့အဲနည်းနည်းပါးပါးတော့ဆက်နွယ်မလို့ကျွန်တော်ဖြစ်နေပါဘူ
းမလေးရှားနိုင်ငံမှာတရားဝင်ကောတရားမဝင်ပါနေထိုင်အလုပ်လုပ်ကြနေတဲ့မြန်မာတွေ9သိန်းထက်မနည်းရှိနေတာပါလာစဉ်လဲမလေးရှားမှာအလုပ်လုပ်ကြတဲ့သူတွေလူ4000ထက်မနည်းကိုမြန်မာအစိုးရကစေလွတ်နေတာဖြစ်ပါတယ်မလေးရှားနိုင်ငံမှာမြန်မာအရေးနဲ့ပတ်သက်ပြီးကန့်ကွက်မှုတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်မှုတွေရှိတယ်ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာအလုပ်သမားတွေစေလွတ်မဲ့အစီအစဉ်ကိုယာယီရဲဆိုင်းလိုက်ကြောင်းအလုပ်သမားညွှန်ကြားမှုဦးစီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကလူပြောက်တိုင်ထားပြီးဖြစ်တဲ့တင်းထောက်ဆရာနှစ်ဦးပျောက်နေတဲ့ဘက်ကိုလည်းကြည့်ကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသမှာပျောက်ဆုံးနေတဲ့ကချင်နှစ်ချင်းခရီးရန်တင်းထောက်ဆရာနှစ်ဦးကိုပြန်ရှာတွေ့နိုင်ဖို့အပြည့်ပြည့်ဆိုင်ရာလွတ်ငြိမ်းချမ်းသာခွင့် AI အဖွဲ့နဲ့ 45 rights စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုစာရေးသားတောင်းဆိုလှုပ်ရှားသွားမယ်လို့ကချင်လူခွင့်ရေးအဖွဲ့တွေကပြောပါတယ်တင်းထောက်ဆရာနှစ်ဦးအတွက် January 4ရက်နေ့မှာလူပြောက်မှုနဲ့မူဆယ်မြို့နယ်ရဲစခန်းမှာလည်းအမှုဖွင့်ထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင
်2016ခရစ်စမတ်နေ့မတိုင်ခင်တရက်ဖြစ်တဲ့ဒီဇင်ဘာလ24ရက်နေ့ကစပြီးပျောက်ဆုံးနေတယ်ဆိုတော့မွန်ဂိုမျိုးကချင်နှစ်ချင်းခရီးရန် KBC ဖျားเจ้าကတင်းနောက်ဆရာဦးဒွမ်ဒေါ့နောင်လာနဲ့သူ့ရဲ့တူတော်ဆက်သူခရီးရန်ဓမ္မဆရာဦးလမ်ဂျော်ဂန်ဆိုင်းတို့အရေးကိစ္စနဲ့ပတ်သက်ပြီး AI နဲ့ 45 right စတဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေစီစာရေးသားတောင်းဆိုလှုပ်ရှားသွားမယ်လို့ကချင်ငင်းငန်းရေးကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ်
လုံးလုံးအနေနဲ့ 45 right တဲ့ MC International ရဲ့သူတို့နှစ်ဖွဲ့နဲ့ကလည်းတွေ့ထားပါတယ်ဒီလိုအခြေအနေမျိုးမှာတီတူရဲကတော့ငါ့ကိုတိုင်းတာချီကူညီနိုင်မလဲဆိုတာဖျားသခင်မှကျွန်တော်တို့မသိရောဘူးဖြစ်တယ်လူလကနဲ့ဒီမြန်မာနိုင်ငံမှာဒီအမှန်ကန်ရရှိဖို့အတွက်ဒါအရင်ကအရင်ရှိတဲ့အတိခုအနေနဲ့ပါဝင်သွားတာဖြစ်တဲ့အတွက်ကြောင့်မလို့အရာအလုံးကိုသိသားစွာအဲပေါ်ထုတ်ပြီးတော့မှချပ်နေနိုင်မှုအသက်ရှင်တမ်းမှစွာပြန်ရောက်ဖို့အတွက်အားလုံးဝိုင်းဝန်းပါပြီးတော့မှပြန်ရောက်ကိုပြန်တွေ့ဖို့အတွက်တမင်တလဝိုင်းသက်ဆိုင်ရဲ့ဝိုင်းဝန်းကြီးပြန်ရောက်ပဲကူညီတောင်းချင်ပါတယ်ရှင်
တင်းနောက်ဆရာနှုတ်ကိစ္စနဲ့ပတ်သက်လို့မူဆယ်မြို့နယ်ရဲစခန်းမှာလူပြောင်းမှုနဲ့အမှုဖွင့်ထားကြောင်းမူဆယ်ခရိုင် KBC ရဲ့အတွင်းမူတင်းအောင်ဆရာဦးဇော်ရော်က VOA ကိုပြောပါတယ
်ကျွန်တော်ဇန်နဝါရီ2016 4ရက်နေ့ကျွန်တော်လူလိုက်ရေးနေ့ညနေကနားလောက်ပေါ့မူဆယ်မြို့မှာရဲစခန်းတို့ပြောင်းမှာပေါ့ကျွန်တော်တို့အဲ့မှာပဲလူပြောင်းမှုနဲ့အမှုဖွင့်နိုင်ရပါခုလောလောဆယ်တော့သူတို့ကူညီပေးမယ်လို့တော့ပြောတာပဲတခြားတော့ဘာမှတော့အကြောင်းကြားတာမရှိသေးဘူးခင်ဗျ
အသက်90အရွယ်တင်းနောက်ဆရာဦးဒွန်ဒေါ့နောင်လမပြောင်းဆုံးခင်မှာမွန်ဂိုအခြေစိုက်စစ်ဗျူဟာကုန်းကသူ့ကိုဆင့်ခေါ်တာမျိုးရှိခဲ့တယ်လို့ဒေသခံတွေကပြောကြောင်းနဲ့အခုလိုခရီးရန်ဓမ္မဆရာတွေပြောင်းဆုံးနေတာကိုစိုးရိမ်မိကြောင်းတင်းအုပ်ဆရာဦးဇော်ရောကပြောပါတယ
်ဒွန်ဒေါ့နောင်လလေဒီဟာကိုကကျွန်တော်ခေါ်နေတယ်သူသွားရမယ်လို့ပြောနေတယ်အဲ့လိုမျိုးပေါ့ဟိုဒေသခံတွေပြောတာပေါ့နော်တက်ကခေါ်ပြီးတော့အဲ့ဒီဟာကုန်းကိုသွားတယ်အဲ့ဒီဟာကုန်းနားမှာလဲဟုတ်တွေ့တဲ့လူလည်းရှိတယ်ကျွန်တော်တို့ကအဘက်ကိုသွားတယ်လေအဲ့လိုပဲမြင်တာအာကျွန်တော်ကတော့ဟိုဒီလိုမျိုးတစ်ခါတည်းရုပ်ချင်းပြောက်သွားမယ်ဆိုတာကျွန်တော်တို့လုံးဝမထင်ထားတဲ့ကိစ္စနောက်ပြီးတော့ကျွန်တော်တို့အသိတော်ကောင်းဆောင်လည်းဟုတ်တယ်ဟိုရမြရဖလည်းဟုတ်တယ်ဒီတင်းထောက်ကြီးက အခုလိုရုပ်တရက်ကြီးတက်ကခေါ်ပြီးတော့ပျောက်သွားတယ်ဆိုတော့ကျွန်တော်တို့လည်းတော်တော်လေးဝမ်းနည်းတယ်ပေါ့နော
်ဆရာတို့ကိုယ်တိုင်ရောအဲ့တက်မဟာဘီဟာကုန်းကိုသွားစုံစမ်းတာမျိုးရှိပါလား
အာလောလောဆယ်တော့သွားရလာရတာမလဲခင်ဗျကျွန်တော်တို့လည်းတိတ်သွားရဲတဲ့သဘောတော့မရှိဘူးကျွန်တော်လည်းမသွားရဲဖြစ်နေတယ်တက်ကိုကြောက်နေရတဲ့သဘောမှရှိတယ်ခင်ဗျဘယ်သူမှလည်းမပြောရဲမနည်းရဲမသွားရဲအဲ့လိုဖြစ်နေတယ်သူတို့ရှာကျင်တယ်သူတို့ကမှရှိတယ်ဆိုတာသိကျင်တယ်ဒီကိစ္စကိုအများဆုံးကြက်ကြက်ကွဲကွဲကျွန်တော်တို့သိကျင်တာပေါ့
ပျောက်ဆုံးနေတဲ့တင်းတောက်ဆရာနှစ်ဦးဟာမုံကိုစစ်ပွဲသတင်းသွားယူကြတဲ့ DVB ARD ကုမှုဒရာစတဲ့သတင်းနောက်တွေကိုလိုက်လံကူညီခဲ့သလိုမုံကိုစစ်ပေးဆောင်ဒုက္ခသည်တွေကိုလည်းအကူအညီပေးနေသူတွေဖြစ်ပါတယ်အခုလိုဒေတာရင်းအခြေအနေမှန်သိရဖို့သတင်းသမားတွေကိုအကူအညီပေးကြသူတွေပျောက်ဆုံးနေတာကြောင့်ကချင်လူအခွင့်ရေးအဖွဲ့တွေကလည်းနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်းစာရေးသားတောင်းဆိုသွားမယ်လို့သိရပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတော့ចောင်းသားတက်မတော်မြောက်ပိုင်းတက်မှုတူကိုဖမ်းဆီးထိန်သိမ်းပြီးတရားစွဲဆိုခံရမယ့်အခြေအနေကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ခေါင်းဆောင်ကိုမင်းထေးကိုမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့ဆက်ဆက်မှုရှိနေတဲ့အကြောင်းစစ်စစ်တွေ့ရှိချက်အရမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်16နှစ်မြင်းဆောင်တင်းနဲ့အမှုဖွင့်တရားစွဲဆိုသွားမယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကတီးပြူပါတယ်။ကွန်မင်းထေးရဲ့အမှုကိုလာမယ့် January လလယ်ဝန်းကျင်မှာရုံးထုတ်စစ်ဆေးဖို့ရှိပြီး ABSDF ခေါင်းဆောင်တွေအနေနဲ့ကွန်မင်းထေးလွတ်မြောက်ဖို့ကြိုးပမ်းနေစေအခြေအနေမှာပဲရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဘူကော်မတီဝင်မြောက်ပိုင်းဒေသရဲ့ခေါင်းဆောင်သူဖြစ်တဲ့ကိုမင်းသေးကိုမတရားတင်းဆက်သွယ်မှုဥပဒေပုံမှန်16တက်နဲ့အမှုဖွဲ့အရေးယူထားတာဟာ KIO ကချင်လွတ်လပ်ရေးဖွဲ့နဲ့ဆက်ဆံမှုရှိကြောင်းအထောက်အထားတွေ့ရှိလို့အမှုဖွဲ့သားကြောင်းကချင်ပြည်နယ်ဒုတိယရဲသားဖွဲ့မှဒုရဲမှူးကြီးဝင်းတူရနောင်က VOA ကိုခုလိုပြောပါတယ်
ဒီတိကတခုလက်ရှိ GIA နဲ့ဆက်ဆက်ပြီးတော့မှလမောင်းပက်ဒစ်တီရောဗာရီရောအဲ့ဒီဟာတွေနဲ့တက်တဲ့အထောက်အထားတွေနဲ့မိတယ် GIA နဲ့ဆက်သွယ်တယ်ဝင်ထက်သွားလာတယ်ဆိုတော့အချက်လက်တွေနဲ့ညှိဆွေးပြီးတော့မှစစ်ဆေးတွေ့ရှိတာဖြစ်တဲ့အတွက်ကိုရေးယူထားပါအခုလက်ရှိလူဒီပုံမှန်စက္ကွန်တင်နဲ့အမှုဖွင့်နေပြီးတော့မှရေးယူထားပါတယ
်သူကမှုဖွင့်ရေးယူတာဟာ ABSDF ဖွဲ့ဝင်ဖြစ်တာကြောင့်မဟုတ်ပဲမြမတမတော်နဲ့စစ်ရေးတင်းမှနေတဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တိုက်ပွဲဖြစ်ချိန်မှာ KIA ရဲ့လက်မောင်းဗတ်ဒစိတ်ကိုလက်ဝဲသွေးရှိပြီးအဲ့ဒီဖွဲ့သူနဲ့ဆက်ဆက်ပြီးတော့လှုပ်ဆောင်ချက်တွေကိုစီစစ်သွေးရှိလို့အခုလိုမှုဖွင့်ရေးယူခဲ့တယ်လို့သူရဲမှူးကြီးကဆိုပါတယ်ကိုမင်းသေးကိုဒီဇင်ဘာလ28ရက်နေ့ပမော်လွယ်ကျဲကားလမ်းပေါ်တိန်လုံဂိတ်မှာမြမတမတော်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါကိုမင်းသေးရမှုကိုလာမယ့်ဇန်နဝါရီလ14ရက်နေ့မှာရုံးထုတ်စစ်ဆေးသွားဖို့ရှိတယ်လို့မုံမောင်းမြို့နယ်အန်အေတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကပြောပါတယ်
သူတို့ရမန်ကြီးတပတ်ပေါ့ရမန်ကြီးတပတ်ဆို14ရက်14ရက်နေ့မှာရုံးထုတ်မယ်လို့ကြားတယ်လောလောဆယ်ကတော့ကျွန်တော်တို့ဒီစက်ကုတ်တက်နဲ့ဆွဲထားတယ်ဆွဲထားတော့ကွာရဲစခန်းကပဲအမှုရေးရတော့တာအမှုတိဆောက်တာရောအမှုရေးတာရောရဲစခန်းကပဲဗျ
လက်ရှိမှာတော့ကိုမင်းသေးကိုပမော်ထောင်မှာပြောင်းရွှေ့ထားတယ်လို့မုံမောင်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ်
ဒီလိုမုံမောင်မြို့နယ်မှာရမန်ယူရဲ့ကိစ္စတွေတရားရုံးကိစ္စတွေဆောင်ရွက်ပြီးဆိုရင်သူကဗမောထောင်မှာပို့ထားတယ်ခဏဗမောထောင်ချုပ်ခေါ်တာပေါ့နော်ကျွန်တော်မုံမောင်မြို့နယ်မှာလူမျိုးရေးချင်းတွေကသူကတရားခံနေပါလေညအိမ်ညနေမထောင်ခဏ
ABSDF ဘူကော်မတီဝင်ကုမင်းသေးဟာ KIO ဌာနချုပ်ဝန်ကျင်ကချင်ပြည်နယ်မြောက်ပိုင်းဒေသကြောင်နာတပ်မတော်တပ်ဖွဲ့မှာစစ်ရေးနိုင်ငံရေးတင်ဒန်းတာဝန်ယူထားလို့သူလည်းဖြစ်ပါတယ်ကိုမင်းသေးပြန်လည်လွတ်မြောက်ရေးအတွက် ABSDF ခေါင်းဆောင်တွေအနေနဲ့တပ်မတော်ကတာဝန်ရှိသူတွေအစိုးရတာဝန်ရှိသူတွေတက်ဆိုင်ရငင်းချမ်းရေးကော်မတီတွေနဲ့ညှိနှိုင်းဆောင်ရွက်နေစေအချိန်ဒီမှာရှိနေတယ်လို့လည်းအဖွဲ့ရဲ့ဒုဥက္ကဋ္ဌရဲဘော်မျိုးဝင်းကဆိုပါတယ်
အခုကတော့နှစ်ပိုက်ရှိတာပေါ့နော်တစ်ပိုက်ကတော့ကျွန်တော်ဒီအမှုရုပ်သိမ်းတဲ့ပုံတော့ကျွန်တော်ကြိုးပမ်းရမှာပေါ့ဒီအမှုတင်တယ်လမ်းညပေါ်ကနေကျွန်တော်ရက်ပေါ်တွေ့ကျွန်တော်ပြန်လိုက်ဖြည့်ရှင်းရမှာတစ်ပိုက်ပေါ့လက်ရှိအစိုးရနဲ့ဒီအမှုချက်ချင်းရုပ်သိမ်းပေးမှုတော့ကျွန်တော်ကြိုးပမ်းသွားမှာဖြစ်တယ်ခုတော့ရက်မှယူထားတဲ့လို့ကြားတယ်ရက်မှယူထားတဲ့ကလာပြင်မှာအမှုပြန်တဲ့ရုပ်သိမ်းတဲ့ပုံတော့ကျွန်တော်တို့လက်ရှိအစိုးရနဲ့အများဆုံးကျွန်တော်ညှိနှိုင်းဆောင်ရွက်နေတဲ့ပုံတော့ကျွန်တော်ကြည့်နေတယ်ပေါ့နော
်မြန်မာအစိုးရနဲ့အပြည့်ရလက်မှတ်ရေးသူသားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ခေါင်းဆောင်ကုမင်းသေးနဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ဖွဲ့ဝင်တို့ဖန်စီသိသိခံရတာနဲ့ပတ်သက်ပြီး NCA လက်မှတ်ရေးသူထားတဲ့အဖွဲ့ရှိဖွဲ့ခေါင်းဆောင်တွေကနေဇန်နဝါရီလဒုတိယပတ်မှာထိုင်းနိုင်ငံမှာရေးပေါ်စီဝေးကျင်းပသွားဖို့စီစဉ်နေကြတယ်လို့ရဲဘော်မျိုးဝင်းကပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးဟာတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ် NCA မှာလက်မှတ်ရေးသူထားပြီးငင်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်တပ်ဦးကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့မြောက်ပိုင်းဗဟုကော်မတီဝင်ကိုမင်းသေးဖမ်းဆီးထိန်သိမ်းခံရတဲ့အခြေအနေကိုသတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ် January လ6ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့မှအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားသိပ္ပံပညာရှင်ဒေါက်တာပရိသာတင်ပြပြမယ့်အကြောင်းတွေက
ဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့5နှစ်လောက်ကတုတ်ကင်နေတဲ့ဂျူနိုဆိုတဲ့ဂျူတုကဇူလိုင်လကကြာဂပရီဂျူရဲ့ဓာတုရုပ်တဘာဝရေမြေဥတုအနေထားသိပ္ပံအချက်လက်တွေကိုစပြီးတော့ပို့နိုင်ပါပြီ
2016ခုနှစ်တွင်အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတွေအကြောင်းကိုနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်ဒီနေ့ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုပိုရလာနေပြီးအမျိုးသမီးသတင်းတောက်တွေပိုများလာနေတာကိုလည်းတွေ့လာရပါတယ်။စာနယ်ဇင်းလောကရဲ့အမျိုးသမီးတွေပါဝင်လာတာကိုကိုလိုနီခေတ်ကလေးကတွေ့လာခဲ့ရပြီးအထူးယူရမယ့်စံပြအမျိုးသမီးတွေထဲမှာတော့ကိုလိုနီခေတ်လွတ်လပ်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့သူဒေါက်ခင်မျိုးချစ်လက်တူအပါအဝင်ဖြစ်ပါတယ်။ဒေါက်ခင်မျိုးချစ်ဟာမြန်မာအင်္ဂလိပ်နှစ်ဘာသာလုံးမှာအရေးသားထူးချွန်ကောက်မွန်လာပြီးအရှိတောင်အားရှာစပေးစုကိုလည်းကြီးမြင့်ခံရသူပါဆရာမကြီးဟာစစ်ကြိုခေတ်ကဘာမာဂျာနယ်အိုးဝေစတဲ့ဂျာနယ်တွေပြင်ဆိုရှယ်လစ်ခေတ်မှာ The Working People's Daily သတင်းစာမှာလည်းအရီတာတာဝန်ထမ်းဆောင်ခဲ့ပါတယ်1996ခုနှစ်ကအသက်84နှစ်ရွယ်မှာကွယ်လွန်သွားခဲ့တဲ့ဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့နိုင်ငံအကျိုးပြုဖို့အတူယူပွဲရခံယူချက်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ဆက်ပေးထားပါတယ်ရှင် You can
bend but never break me cause it only serves Woo Sen Kine hung the marionette on the tree branch and asked Do you remember the dance of the Baloo and the Zaji?I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and fin-like crest on its
shoulder. Here I got a Siamagi Dokimyochi, Infinite Variety, so that Gaungi ne yita gere, Wittu doye, Yodhi Siaji Usain Khaing Chang, Naukhan Piu Pi, Myanmar Yodhi Pinya Chang Gu, Seiwin Zawiya yita gere, Zawin Kandakamba. Eri Wittu ha, Tanguya Kunise Kunima,ရှိတောင်အာရှဝိတုတို့ပြိုင်ပွဲမှာပထမဆုရရှိခဲ့ပါတယ်။စာဖတ်ပရိသတ်အများပြားကဒေါက်ခင်မျိုးချီရဲ့အင်္ဂလိပ်စာအရေးသားဟာမြန်မာစာပေအရေးသားထက်တောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါတယ်။မြန်မာသမိုင်းဝိတုတို့များနဲ့မြန်မာယဉ်ကျေးမှုဓလေ့ဖြစ်ထွေအကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြန်မာပြည်တွင်းမှာရောပြည်ပမှာပါနာမည်ကြီးလာပါတယ်။ဆီယမိုင်းရဲ့စာပေအရေးသားနဲ့ပတ်သက်လို့ London City School of Oriental Studies မြန်မာစာဌာနမှာဆီယမဟောင်းတူဖြစ်ခဲ့သူအန်အလတ်ကခုလိုသုံးသပ်ပါတယ
် The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာ၄ပါးစုံလင်လှပါတယ်အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာဆွေလာနှစ်သက်ဖွေရအများကြီးပါပါတယ်ဒါပေမဲ့ကျမစိတ်ဝင်စားဆုံးကတော့ထိုစဉ်ယဉ်ကျေးမှုဝန်ကြီးဌာနရဲ့ဂီတအကြံပေးပုဂ္ဂိုလ်ဦးခင်စောရေးသားခဲ့တဲ့ညတန်းပါပဲသူဆိုရဒေါက်ခင်မျိုးချစ်အင်္ဂလိပ်ဘာသာနှင့်စာပြေးရေးသားခဲ့တာသူတိုက်တွန်းမှုကြောင့်ဖြစ်တယ်လို့ဆိုတဲ့အကြောင်းဆီယမကြီးအလတ်ကပြောသွားတာပါဒေါက်ခင်မျိုးချစ်ကိုအင်္ဂလိပ်လိုရေးသားဖို့တိုက်တွန်းခဲ့တဲ့ဥခင်စောကဖေဗရီလာ1948ခုနှစ်ကမြမအတန်းကိုစာပြေးတီထောင်ခဲ့စဉ်မြို့သမီးအတန်းနှင့်အမှုတမ်းများမှာ Independent Dawson, Domya Singh, ဒေါ်စောမုန်ကြီးနဲ့ဒေါက်ခင်မျိုးချစ်တို့ပါဝင်ရကြောင်းထိုစဉ်ကဒေါက်ခင်မျိုးချစ်တင်ပြခဲ့တဲ့လှိုင်းထိတ်ခေါင်းတင်အလွမ်းမင်းသမီးအကြောင်းကတော့အများကထင်ထားကြသလိုကနောင်မင်းသားသူထံပြန်လာဖို့မဲခုမျှော်နေတာတသက်မဟုတ်ပဲလှိုင်းထိတ်ခေါင်းတင်ဘောလေမြရဲ့အနေဒီပဲဟာစိတ်ဓာတ်ခိုင်မာပြီးမြို့သမီးအည်သွေးရှိမှုကိုပြသနိုင်ခဲ့တယ်လို့လည်း
ဥက္ကဇောဆက်ကီမျိုးချစ်ဝါစ်အော်လရေဒီစပီကင်းအက်အဲဝူကင်ဇောရေးသားခဲ့တဲ့အတိုင်းဒေါက်ခင်မျိုးချစ်ဟာအဲ့ဒီခက်ခဲကဆလို့အမျိုးသမီးများဒန်းတူအခွင့်ရရှိမှုကိုအားပေးထောက်ခံခဲ့တာဖြစ်ပါတယ်။သကကြီးမှာဥက္ကဇောဆက်ပြီးရေးသားထားတာကတော့ဒေါက်ခင်မျိုးချစ်ရဲ့ကိုယ့်အမြင်ကိုယ်ပိုင်အတွေ့အခေါ်ဟာစာဖတ်ပရိသတ်ကမမျှော်လင့်တဲ့ရှုထောင့်နဲ့စိတ်ဝင်စားမှုဘက်ကလာတ
ကျေကျေမဟုတ်မခမ်းမင်္ဂလာဖြစ်ခဲ့ပါတယ်။ဖခင်ဥတော်ကရာဇဝတ်ဝန်တော့ဖြစ်လို့မြမပြည်တွင်နေပြောင်းတာဝန်ထမ်းဆောင်ရတဲ့အတွက်သူကလေးဘဝဟာခြေတကျမရှိခဲ့ပါဘူး။မိခင်ဖြစ်သူဒေါ်တန်တင်ကလည်းမွေးချင်း900နဲ့ခေါင်းမာထားတဲ့သမီးကြီးတဲ့တခြားသားသမီးတွေကိုဦးစားပေးတာတွေ့ရတော့ထိုစဉ်ကမခင်မြငယ်အမည်ရှိခဲ့တဲ့ဒေါက်ခင်မျိုးချစ်ဟာကျောင်းစာအုပ်များနဲ့တာအချိန်ကုန် အင်္ဂလိပ်ကန်တဝင်းစာပေတွေကိုလေ့လာလိုက်စားခဲ့ပြီးစာရေးဆရာမအဖြစ်သူအသက်မွေးဝမ်းကြောင်းပြုမယ်လို့စိတ်ပိုင်းဖြတ်ခဲ့ကြောင်းသိရပါတယ်စစ်ချိုခေတ်ကမျိုးချေလှူရှားမှုများမှာပါဝင်ခဲ့ပြီးတဲ့နောက်စစ်ပြီးမှာတော့သူကမြန်မာတမိုင်းမြန်မာယဉ်ကျေးမှုအကြောင်းမဂ္ဂဇင်းများမှာအင်္ဂလိပ်ဝိထုလိုဆောင်းပါးများရေးသားခဲ့ပါတယ်1949ခုကနေ50ခုကြာဒေါက်ခင်မျိုးချေဟာဘာသာပြန်စာပေအဖွဲ့မှာအမှုထမ်းခဲ့ပြီး1958ခုနှစ်ကနေ1962ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Guardian သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ဒေါက်ခင်မျိုးချစ်ဟာနေချိတ်အင်္ဂလိပ်ကိုတိုက်ထုတ်ရမှာအာဂျိုမန်တက်ပါဝင်ခဲ့ပြီးမြင့်သူ့မှာနိုင်ငံခြားသားမစ်ဆွေရင်းချများရှိသလိုသူဟာအင်္ဂလိပ်ဂန်ဒဝင်းစာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတူဖြစ်တယ်လို့ဆိုပါတယ်။1982ခုနှစ်နဲ့1990ခုနှစ်များမှာသူနဲ့သူခင်မွန်ဆရာဦးခင်မောင်လက်တို့ဟာကင်းဂလီယာနဲ့အန်တိုနီအန်ကလီယိုပက်ထရာစတဲ့အင်္ဂလိပ်ဂန်ဒဝင်းစာပေတွေကိုအခြေပြုပြီးတပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနှိုင်းရှင်သင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ဒေါက်ခင်မျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ထို့စဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရနဲ့ပြည်သူလူထုကိုတင်ပြသင့်တယ်ပြည်သူလူထုကတည်တင်တယ်လို့သူယုံကြည်ရင်ရဲရဲဝံ့ဝံ့တင်ပြလို့ရှိခဲ့တယ်လို့လည်းအန်နဲအလက်ကပြောပါတယ
် She was quite outspoken in her criticism of the official demand that writers
ဆိုင်းစီယာမြရဲ့ဝိထုတွေဆောင်းပါးတွေဟာပြည်သူအကျိုးပြုစာပေဖြစ်ရမယ်တနည်းဆိုစာပေအနှစ်သာရအတွက်မဟုတ်ဘဲဆိုရှယ်လစ်စာပေမျိုးရေးရမယ်လို့အာဏာပိုင်တွေကထိုစဉ်ကပြောခဲ့တာနဲ့ပတ်သက်လို့ဒေါက်ခင်မျိုးချစ်ကပူပင်လင်းလင်းပဲဝေဖန်ခဲ့တယ်လို့ဆီယမာကြီးအဲလက်ကပြောသွားတာဖြစ်ပါတယ်။ဆီယမာကြီးဒေါက်ခင်မျိုးချစ်ကလူလူရဲ့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ခွင့်နဲ့ပတ်သက်လို့လည်းသူ့အမြင်ကိုရေးသားခဲ့ပါသေးတယ်။ကျွေးဂျော်ဒန်တွေကိုရှေ့ခေတ်မဲလိုက်စင်ကလေးကလူတွေဟာအော်ဟစ်ခဲ့ကြတယ်။1930ခုနှစ်မြတ်မှာလေလေချောင်းကွဲလူမတန့်မျိုးချစ်မြန်မာတွေဟာနေချစ်ကိုတော်လှန်အော်ဟစ်ခဲ့ကြတာဖြစ်တယ်လို့ဆီယမာကြီးကပြောခဲ့တဲ့အကြောင်းအန်နဲအလက်ကပြောပါတယ
် We nearly burst our lungs crying တကယ်မျိုးဟဲ့တို့ဗမာမိတော့မိတော့ရှုရှုအရေးတော်ပုံအောင်ပါစေ
ဒီလိုမျိုးချစ်စိတ်ဓာတ်တက်ကြွတဲ့နှင့်အင်္ဂလိပ်ကိုလိုနီနေချစ်စနစ်ကိုကန့်ကွက်အော်ဟစ်ခဲ့ကြတဲ့တို့ဗမာတွေခရီးတော့ဘယ်လိုအခြေဆိုင်နေပါလဲဆိုပြီးတော့လေစမ်းစစ်ရမှာတော
့ Today That's 1967, she says. The cry, right for the people, is being dinned.
Tu so gani thangku ya chau se khun kuni chini maro. Bidu jubyu sabi yiba so bi na yai tuin khani yare pungzaan miu ne yi ni de chong. Bidu jubyu sabi ha siyama ji miya sabi ha anu binya tiya pite. Baji bubu binya yane du du ba be. Sabi gu sabi anhita ya dwe yibu ne. Sabi gu lelu sabem yibu bin. ရင်တီတီမေးဖို့နဲ့ပြည်သူလူထုကိုလေးစားအကျိုးပြုတတ်ဖို့လူကြောင့်လေဆီယမာကြီးကပြောပြခဲ့တယ်လို့ NLLET ကရှင်းပြသွားတာဖြစ်ပါတယ
် manufacturing crude a don't like a dislike unpalatable
don't like a dislike တင်ပြတဲ့ဝါဒတွေဆောင်းပုတ်တွေဟာ ပြည်သူလူထုကိုအကျိုးမပြုတဲ့အပြင်ပြည်သူလူထုကလည်းလက်ခံမှာမဟုတ်ဘူးလို့ဆီယာမာကြီးဒေါက်ခင်မျိုးချစ်ကရေးသားခဲ့တဲ့အကြောင်းလဲအန်အလတ်ကပြောသွားပါသေးတယ်ဆီယာမာကြီးဒေါက်ခင်မျိုးချစ်ရဲ့ဘဝခံယူချက်ကဘယ်လိုများပါလဲကွယ်လွန်လေးပြီးဖြစ်တဲ့ဆီယာမာကြီးဒေါက်ခင်မျိုးချစ်ဟာအသက်အရွယ်ကြီးရင်ပြီးအဆင့်မြင့်များကြိုက်ခဲ့တဲ့ယောဂါကြောင့်အိယာထဲနေရတာများပါမိသူဟာတရားရှိသူတ ရင်အများစုကိုလည်း The Gift of Laughter ဆိုတဲ့မြမဟာတာများအကြောင်းသူထုတ်ဝေတဲ့စာအုပ်ကိုမေတ္တာလက်ဆောင်ဖြင့်ပေးလေရှိပါတယ်။ဒါကြောင့်လည်း Anne Alert ကဆ ्याम ာကြီးတတ္တိကိုချီးကျူးခဲ့ရမှာစိတ်ဝင်စားဖွယ်ရဖြစ်တဲ့ဒေါခီမျိုးချစ်ရဲ့စာပြန်ရေးသားချက်ကိုတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ No no don't say to me that ကြောက်စရာရှိတာလေကြောက်စိတ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့လှုပ်စရာရှိတာလှုပ်
ဒါလလတာစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်အခုကျမတို့စနေနေ့ညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဒေါ်လာရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြည်ခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရေးနဲ့ပတ်သက်နေပါတယ်တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရေးမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင့်တတ်မှုတွေပါဝင်ပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတအစိုးရလက်ထက်မှာတရားရေးခန္ဓာကိုမကျင့်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOE ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့ကိုယ့်အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် ၁၂၃၂၃၈၅၅၅လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VUE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတူတာဆုံးလေအမေရိကန်တခွင်ကိုနားဆင်ကြရပါတော့မယ်။ဒီတစ်ပတ်တူတာဆုံးလေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုတဝန်းနှစ်တစ်ကိုဘယ်လိုကြိုဆိုခဲ့ကြသလဲဆိုတာကိုအောင်အောင်ကတင်ပြပေးထားပါရရှင
်ကြားခဲ့ရတာကတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့က Times Square ရင်းမြမာနှစ်သစ်ကိုကြိုဆိုနေကြတာပါဒီနှစ်နှစ်သစ်ကူးပွဲကိုတော့လူသတန်းလောက်တက်ရောက်ခဲ့တယ်လို့ comment ထားပါတယ်နှစ်သစ်ကူးမတိုင်ခင်နောက်ဆုံးစက္ကန့်ပိုင်းအတွင်းမီးအောင်ဆုံးဘောလုံးကြီးကိုတိုင်ထိတ်က short ချပြီးမှာတော့နှစ်သစ်ကိုရောက်ခဲ့တာပါ Happy New Year We can't hear but I'll just get through the moment လွန်ခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတစ်ရောမှာ EU ကနေ Britain နိုင်ငံခွဲထွက်ဖို့အဆုံးပြလိုက်တာတခါဒီ American ပြည်အောင်စုမှာလည်းအကျိတ်နယ်ရှင်ပြိုင်ခဲ့တဲ့သမရရွေးကောက်ပွဲနဲ့အရှိအလေပိုင်းကဒုက္ခသည်တွေအရေးစတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရတာပါဒါကြောင့်2019ခုနှစ်အတွက် Crystal Bologna ရဲ့အပြင်ဆင်ကိုအကျဉ်းသားလဲဆောင်လို့အမည်ပေးထားပါတယ်ဒီမီးအောင်ဆုံး Bologna ဟာပေါင်11,000လောက်လေးပြီးCrystal Bong 2688ခုနဲ့ဖန်တီးပြုလုပ်ထားတာပါ
You got to prepare yourself not drinking wise and not to use the restroom and for the cold it's cold but besides that it's the best feeling in the world
နေ့တကူပဲလာစင်ရဲသူတူကပြောတော့တာပါရာဒီဥရုအေးကြမှာအိမ်သာမတော့ပဲနေနိုင်အောင်နောက်ဒီအများကြီးမတော့မိအောင်လဲပြင်ဆင်ဖို့လိုပါတယ်အဲ့ဒါတွေကလွဲရင်တော့အခုဒီမှာရှိနေရတဲ့အရသာဟာဘာနဲ့မှမလဲနိုင်ပါဘူးနှစ်သစ်ကူးကိုမျောလင့်ချက်အပြည့်နဲ့ဆင်ရဲနေကြတာပြောစရာအကောင်းဆုံးပါဒီမှာအလုံးကပျော်ရွှင်နေပြီးရန်ဖြစ်တာတွေလည်းမရှိပါဘူးလို့ဒီနှစ်သစ်ကူးပဲလာရောက်ဆင်ရဲတဲ့ Raw Revelo ကပြောသွားတာပ
ါ Times Square Let's hear it right now for Mariah Carey MC
We'll take a cup of kindness
ူတန်းကြီးတယောက်တဲ့နှစ်သစ်ကြိုးစိုးပွဲမှုနယူးယောက်မြို့နယ်မှာလူပင်လေကြီးအဖြစ်တွေ့မြင်ရပါတယ်။အကြံပတ်သမားတွေဟာအမေရိကန်ပြည်အောင်စုကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြိုးစားလေရှိတာကြောင့်လဲလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကစလို့အခုလိုနှစ်သစ်ကြိုးစိုးပွဲကိုလုံခြုံရေးအပြည့်နဲ့စောင့်ကြက်လေရှိပါတယ်။မကြသေးခင်ကပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာအကြမ်းဖက်သမားတွေဟာလူအုပ်ထဲထရက်ကားနဲ့ဝင်တိုက်ခဲ့တဲ့ဖြစ်တွေကြောင့်အခုနှစ်နယူးယောက်ကနှစ်သစ်ကူးပွဲကျင်းပရာနေရာစီကိုသွားတဲ့လမ်းတိုင်းကိုတန်20ထရက်ကားတွေအပြင်15တန်ရှိတဲ့သဲတွေနဲ့လည်းပိတ်ဆို့ထားပါတယ်။ဒါ့အပြင်အထူးလူညုံရေးတပ်ဖွဲ့နဲ့အတူရဲအင်အား9000အပြင်ဘုံအနှံ့ခံခွေးတွေနဲ့လည်းစောင့်ချက်ထားတယ်လို့အာဏာပိုင်တွေကပြောထားပါဗျ။2019ဇန်နဝါရီ1ရက်နေ့မှာနယူးယောက်မြို့ကနှစ်သစ်ကူးဆူတောင်းစကားပြောကြားသူကတော့ကုလသမဂ္ဂအထွေထွေချုပ်သစ်ဖြစ်လာတဲ့အန်တိုနီယိုဂူတရက်စ်ပါ
On my first day as Secretary General of the United Nations, one question weighs heavily on my heart. How can we help the millions of people caught up in conflict?suffering massively in wars with no end in sight
ကုလသမဂ္ဂအတွင်းမူကြုပ်သည့်ဖြစ်စတင်တာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့မှာပဲကျွန်တော်နှလုံးသားထဲနည်းနည်းဆက်ဆက်အမြင့်တွင်နေတဲ့အကြောင်းအရာကတော့ပြိပခရေအတွင်းမြေစာပင်ဖြစ်နေရရှာသူတွေမဆုံးနိုင်တဲ့စစ်ပွဲတွေအတွင်းအတိဒုက္ခရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့လူတွေကိုဘလို့ကူညီနိုင်မလဲဆိုတာပါပဲဖြစ်ပါတယ်လို့အတွင်းမူကြုပ် Mr. Guterres ကပြောသွားတာပါမျိုးသမီးတွေ၊ကလေးငယ်တွေအပါအဝင်အမျိုးသားတွေလည်းစစ်ပွဲတွေအတွင်းမှာအသက်ခံရပြီးအခုအခါမှာဆေးရုံတွေအကူအညီပေးရင်းနှံတွေကိုတော့မှတိုက်ခိုက်နေကြတယ်လို့အတွင်းမှုချုပ်ကထောက်ပြပြောဆိုသွားပါတယ်။ပေါ်တူဂီဝန်ကြီးချုပ်ဟောင်းဖြစ်သူ Mr. Antonio Guterres ဟာ Mr. Ban Ki-moon ပြီးနောက်6ရောက်မြောက်ကုလအတွင်းမှုချုပ်ဖြစ်လာတာပါ။နယူးယောက်မြို့ရဲ့အနောက်တောင်ဘက်မိုင်တရားအခွာမှာရှိတဲ့ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာတော့ဇန်နဝါရီ1ရက်နေ့ရောက်တိုင်းတက်တန်းအရှိကြဆုံးလူလူချီတပွဲကျင်းပလေရှိပါတယ်။တောက်ပတဲ့အသွေးရောင်ရှိတဲ့ကာတွန်းရုပ်ပြပုံတွေသဘောကျနှစ်ချိုက်စရာကောင်းတဲ့ဝေယုံတွေဆင်မြန်းပြီးလှည့်လည်ကြတာကြောင့်လဲလူကြိုက်များပါတယ်။နှစ်သက်ကူကြိုးဆိုတဲ့အဲ့ဒီအလှပြချီတဲ့ပွဲမှာမြို့ကန်တွေအများစုပါဝင်ကြပါတယ်။အဓိကအားဖြင့်တော့ကျေးလက်ဒေသကဝစ်စုံတွေဝစ်စင်းပြီးပါဝင်လင့်ရှိပေမဲ့လည်းလူမျိုးရေးအရငင်းပွားစရာတွေဖြစ်မဲ့ဝစ်စုံမျိုးတွေကိုရှောင်ရှားဖို့သက်ဆိုင်ရာကတိုက်တွန်းထားပါတယ်။ဒီနှစ်မှာတော့ lobster ပစုံနဲ့ဒီပင်လယ်သရဝါတွေပုံစံမျိုးဝစ်စင်းပြီးအစီတန်းလှည့်လည်ကြပါတယ်ခင်ဗျာ
။ No more champagne and the fireworks are through. Here we are, me and you.And the morning seems so gray, so unlike yesterday. Now's the time for us to say Happy New Year, Happy New Year.
ပြည်သူနောက်ဘက်ချက်မှာတော့နာမည်ကျော်ဟောလိဝုဒ်ဇလုံးကြီးကိုနှစ်သစ်ခုနှစ်မှာဟောလိဝုဒ်ဆိုပြီးတော့ဖြစ်အောင်နောက်ပြောင်ရေးသားသွားတာပါနာမည်ကျော်ရုပ်ရှင်ရိုက်ကူးဖန်တီးယာလော့စ်အိန်ဂျလစ်မြို့နားကတောင်ကုန်းပေါ်မှာရေးသားထားတာကိုဘသူပဝါဖြစ်တဲ့ဆိုတာသိရဖို့ရဲရွာစုံစမ်းစစ်ဆေးနေကြပါတယ်အမဲရောင်ဝတ်စုံဝတ်ထားသူကိုလုံခြုံရေးကင်မရာမှာတွေ့ရပြီးအဲ့ဒီလူကိုတရားမဝင်ကျူးကျော်ဝင်ရောက်မှုနဲ့တရားစွဲနိုင်ပွဲရှိကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်Griffith ပန်းချံပေါ်မှာခြံစည်းရိုးကာယံထားတဲ့ Hollywood စလုံးတွေကအိုနှလုံးကိုအီနှလုံးဖြစ်အောင်ပြောင်းလဲခဲ့တာပါ2018ခုနှစ်မှာ Wheat လို့ခေါ်တဲ့ဆေးကြောက်ကို California ပြည်နယ်အတွင်းတရားဝင်ဝယ်ယူသုံးဆွဲရောင်းချနိုင်တဲ့ဥပဒေကို2016ခုနှစ်နိုဝင်ဘာလအတွင်းကပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီအပေါ်လှောင်ပြောင်းပြီးတော့ Hollywood ကနေ Hollywood ဖြစ်အောင်ပြောင်းခဲ့တာဖြစ်နိုင်တယ်လို့ဆိုကြပါတယ် အဲ့လိုပြောင်းခဲ့တာကိုပြန်မဖြတ်ခင်မှာတော်တော်များများဟာ Hollywood sign နဲ့လာရောက်ပြီးတော့ဓာတ်ပုံတွေရိုက်ခဲ့ကြပါသေးတယ်ခင်ဗျာ
ကိုအောင်အစီအစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအခုလိုတောက်ကြနေညမှာအစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရဲ့ရှင
်ဒီတစ်ပတ်တော့2016ခုနှစ်အတွင်းအမေရိကန်အာဂါတာစူးစမ်းလေးလာရေးအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတွေကိုပြောပြပေးပါရစေ2016ခုနှစ်မှာ NASA အဖွဲ့အတွက်အောင်မြင်မှုတွေနဲ့အတူဝမ်းနည်းပွဲဖြစ်ရတဲ့ခုကတော့အာကာသတရေကောင် John Glenn ကွယ်လွန်သွားတာပါလို့သူ့ကိုအစွဲပြုပြီးနာမည်ပေးထားတဲ့ Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံသားသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
် NASA ဌာနပေါင်းတဲ့ကူရှိတဲ့အတဲမှာကျွန်တော်ဌာနကို NASA John Glenn Center လို့ခေါ်ပါတယ်။သူက85နှစ်ရှိသွားပြီဖြစ်ပါတယ်။ဒီသုတေသနဌာနရဲ့85နှစ်မြောက်မှာပဲအမေရိကန်ရဲ့ပထမဦးဆုံးကမ္ဘာ့အာကာသသူရဲကောင်း Senator John Glenn ဟာအသက်95နှစ်မှာကွယ်လွန်သွားပါတယ်။ John Glenn က1969နှစ်လောက်ကသူ့ရဲ့ကမ္ဘာ့လမ်းကြောင်းလေးကိုသွားတဲ့ဂျိုဒူးနဲ့ဒီအရှေ့တောင်အာရှနိုင်ငံများကိုလက်ပတ်ပြီး NASA ရဲ့အာကာသအောင်မြင်မှုလိုက်ပြီးတော့ပြခဲ့ပါတယ်ပြခဲ့တဲ့အချိန်မှာဗမာပြည်ကိုလည်းရောက်ခဲ့ပါတယ
်2016ခုနှစ်အတွင်း NASA ရဲ့ဂျိုရူးတွေနဲ့အာကာသမှန်ပြောင်းတွေကနေဘာတွေလုပ်နိုင်ခဲ့တယ်ဆိုတာကိုကြည့်ရအောင်ပ
ါဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကလွတ်ကင်နေတဲ့ဂျူနိုဆိုတဲ့ဂျူဒူးကဇူလိုင်လကဂျာဂပရီဂျူရဲ့ဓာတုရုပ်တဘာဝရေမြေဥတုအနေဒါသိပ္ပံအချက်လက်တွေကိုစပြီးတော့ပို့နိုင်ပါပြီ။နောက်ဒီနှစ်မေလမှာပဲကက်ပလာဆိုတဲ့ဂျူဒူးကစက်ကြဝဠာငကွေမွေတန်းထဲမှာဂျူအသစ်ပေါင်း1300လောက်ကိုထပ်ပြီးတော့ရှာဖွေတိရှိမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါအပြင်မှာလည်းအာကာသမှန်ပြောင်းလို့ခေါ်တဲ့ Hubble Space Telescope နော်။ Hubble အာကာသအဝေးကြီးမှန်ပြောင်းတာဒီနှစ်မှာဂျာဂပရီဂျူရဲ့လာဖြစ်တဲ့ယူရိုပါကိုအသေးစိတ်ဓာတ်ပုံရိုက်တိုင်းယူနိုင်ပါတယ်။ယူရိုပါဟာဂျာဂပရီဂျူရဲ့လာတစင်းဖြစ်ပြီးတော့ကမ္ဘာတဲ့ရေနှစ်ဆလောက်နီးပါးထိန်းထားနိုင်ပါတယ်။ကျွန်တော်တို့နေဆက်ကြဝဠာထဲမှာကမ္ဘာကလွှဲရင်လက်ရှိရုပ်များရှိနိုင်တယ်လို့မှန်းဆထားတာယူရိုပါဆိုတဲ့ဂျာဂပရီဂျူရဲ့လာလဲပါပါတယ
်။အပြည်ပြည်ဆိုင်ရာအာကာသစခန်းကထူးခြားတဲ့စမ်းသပ်မှုတွေကဘာတွေပါလဲ
။2016ခုနှစ်မှာအပြည်ပြည်ဆိုင်ရာအာကာသစခန်းဟာလေးချိန်မဲ့ဆွဲရမဲ့သိပ္ပံသုတေသနကိုနိုင်ငံပေါင်းများစွာနဲ့တွဲဖြစ်ပြီးလှုပ်တာအခုဆို16နှစ်ပြည့်သွားပါပြီ။ဒီနှစ်ထဲမှာအမေရိကန်အာကာသယာဉ်မှူး Scott Kelly ဟာအမေရိကန်နိုင်ငံရဲ့ပထမဦးဆုံးရဲအကြာဆုံးအာကာသယာဉ်မှူးအနေနဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းထဲမှာနေခဲ့ပါတယ်။ရဲပေါင်း340လောက်ခေခိုင်းနဲ့အကြောင်း10နှစ်နှစ်20လောက်အတွင်းမှာအင်္ဂါဂျိုကိုလူသားတွေရောက်ပါတော့မယ်။လေးချိန်မဲ့တဲ့အာကာသထဲမှာခရီးသွားနေထိုင်တဲ့အခါကြလို့ရှိရင်လူဒီကွာပြောင်းလဲမှုကဘလို့ဖြစ်လာမလဲဆိုစိတ်ပံအချက်လက်တွေစုဆောင်းတာဖြစ်ပါတယ်အဲ့ဒီအထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့ Scott Kelly ပြန်လာတဲ့အခါကျတော့ပြန်ပြီးဟန်နိုင်ကိုတော်တော်ကိုပြန်လှုပ်ရတယ်နောက်တစ်ခုကတစ်နှစ်နီးပါးလောက်နေလာတဲ့အခါကျတော့နေတိုင်းနေ့တည်းဒီကွာလှုပ်တဲ့တချို့အချက်တွေကိုသူမြင်လာတယ်ဆိုတာကိုသတိထားမိပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာကိုအခုစတုတေသနပြုစုံစမ်းနေပါတယ
်အင်္ဂါဂျိုကိုစုဆောင်းမှုအခြေအနေကရောဘယ်ထိရောက်နေပါပြီလဲ
ဒီနှစ်မှာအင်္ဂါဂျိုလူသားတွေသွားဖို့အတွက်စက်ပြီးပင်ဆင်လဲရှိပါတယ် Space Launch System SLS ဆိုတဲ့ဒုံးပျံကျွတ်တင်တာနောက်တစ်နှစ်နှစ်လောက်နေလို့ရှိရင် Florida တန်းချီကနေဒီအငူကနေသူ့အတွက်စောက်ထားတဲ့ဒုံးပျံဆင်ရနေပြီးတော့မှဒီဒုံးပျံအစ်စ်ကိုတန်းချီမှာဖြစ်ပါတယ်နောက်တစ်ခုကတော့အင်္ဂါဂျိုပတ်လမ်းကြောင်းကိုကျွတ်တင်ထားတဲ့ MRO ပေါ့နော် Mars Reconnaissance Orbiter ဆိုတဲ့ဂျိုတူကအင်္ဂါဂျိုရဲ့ဂျိုင်ဝမ်းကြီးတစ်ခုထဲမှာအလွန်ကြီးတဲ့သဘောမှာအကြီးဆုံးရေအိုင်ကြီးတဲ့အောင်ကြီးတဲ့ဒီရအင်္ဂါဂျိုမျက်နှာပြင်မြေလွှာရဲ့အောက်မှာရှိတယ်ဆိုတာကိုစပြီးတော့သတင်းပို့တိုင်းနိုင်ခဲ့ပါပြီ။အဲ့တော့လွန်ခဲ့တဲ့7နှစ်လောက်ကတင်ထားခဲ့တဲ့ Mount Susan Curiosity ဆိုတဲ့စက်ရုပ်လေးဟာအခုချိန်ကအင်္ဂါဂျိုမှာအောက်ဆီဂျင်ဓူးတဲ့ပမာဏဘလောက်ရှိတယ်ဆိုတဲ့ဟာကိုတိုင်းတာခဲ့ပြီးအချိန်ကကမ္ဘာလေတုနီးပါးလောက်ကိုရှိတဲ့အောက်ဆီဂျင်ရှိခဲ့တယ်ဆိုတာကိုရှာဖွေတွေ့ရှိခဲ့ပါတယ်။ Curiosity ဆိုတဲ့ Mount Dumet စက်ရုပ်ကလေးကဘယ်ကြောက်သားမျိုးကိုလေ့လာမလဲဆိုတဲ့ဟာကိုသူ့ဟာသူအိပ်ပံအချက်လက်တွေကိုနှိုင်းရှင်ပြီးတော့သူ့လိုချင်တဲ့ကြောက်သားတွေကိုရှာသူ့ဟာသူတူးပြီးတော့မှယူပဇီဝဓာတုအချက်လက်တွေအကုန်လုံးကိုစပြီးတော့ပို့နိုင်ပါပြီ
။အာကာသနည်းပညာတွေအပြင် ကဘာမှာလူသားတွေအချိုးပြုတ်ဖို့အတွက်လုပ်နိုင်တာတွေကိုလည်းကြည့်ရအောင်ပ
ါ Microlink Company ဆိုတဲ့ပုဂ္ဂလိကပိုင်ကုမ္ပဏီနဲ့ NASA နဲ့တွဲပြီး NASA အထောက်အကူနဲ့ဆိုလာပြားတစ်ခုကိုထုတ်နိုင်ပါတယ်အဲ့ဆိုလာပြားစက်ကူလောက်ပါပြီးလိတ်ပြီးတော့လည်းတည်သွားလို့ရပါတယ်နောက်တစ်ခုကတော့ Layer 3ဒီ electron set တို့ကောက်ရိပ်ဆက်တွေကိုအရင်တုန်းကတော့လူကိုယ်တိုင်မောင်းပါတယ်အခု NASA ကနေပြီးတော့ GPS နဲ့ထိန်းချုပ်စနစ်နဲ့ electron ကောက်ရိပ်တဲ့ဆက်တွေအကုန်လုံးလူမပါဘဲနဲ့ကောက်ရိပ်လို့ရအောင် electron လို့ရအောင်ခန့်တီးပေးခဲ့ပါတယ်နှစ်ထဲမှာစကြဝဠာမှာစူးစမ်းတဲ့အခါမှာ၃နှစ်ဆက်တွေကိုဒီကဘာပေါ်မှာပြန်သုံးတဲ့ဤပညာတွေမှာတော့အင်္ဂါဂျိုဘောတင်ထားတဲ့ဂျိုရုရဲ့ကင်မရာတွေရဲ့သူတို့ရဲ့ resolution ပေါ့နော်အသေးစိတ်ကိုတိတ်ကြည့်နိုင်တဲ့ဟာကိုအခုကင်းထောက်လေမြန်တွေကနေဒီတကဘာလုံးရဲ့မြေမျက်နှာပြင်ကိုရိုက်ပြီးကဘာရဲ့ယာစိကူတုကိုပို့ပြီးအတိတိကျကျတိုင်းနိုင်ပါတယ်။နောက်တစ်ခုကပစ်တော်ထိမ့်သိမ့်ရေးမှာ aerial photography ပေါ့နော်။ကောင်းကင်ကနေပြီးတော့ဓာတ်ပုံရိုက်တဲ့ဟာကိုအသေးစိတ်ကိုင်းလို့ရအောင်သုံးရအောင် NASA ထွင်ထားတဲ့ကင်မရာကိုသုံးပါတယ်။အဓိကနောက်တစ်ခုဘယ်နေရာမှာသွားအသုံးဝင်လဲဆိုလို့ရှိရင်ဒီတစ်တော်မီးလောင်တဲ့အခါကျလို့ရှိရင် area ဘလောက်အထိပြန့်နှံ့ပြီးတော့ဘလောက်မီးပြင်းပြင်းနဲ့ဘယ်နေရာမှာလောင်နေလဲဆိုတဲ့ဟာကိုအတိအကျပြောနိုင်တဲ့ကင်မရာတွေစသုံးလို့ရနေပါပြီ။နောက်တစ်ခုကရှေးဟောင်းမြို့ကြီးတွေမြို့ပြက်ကြီးတွေဟာဘယ်နေရာမှာရှိနိုင်တယ်ဆိုတဲ့ဟာကိုဒီ area photography နဲ့ကောင်းကင်ကနေပဲဓာတ်ပုံရိုက်တဲ့ဤပညာမှာဒီ NASA သုံးတဲ့ကင်မရာတွေကိုစသုံးနေကြပါပြီ
။ NASA ကလူသားတွေအတွက်အကျိုးရှိစေတဲ့ဒီနှစ်အတွင်းတီထွင်မှုတချို့လည်းရှိပါသေးတယ်
။ NASA ကတီထွင်ပေးတဲ့နောက်တစ်ခုကတော့ကျွန်တော်တို့လက်ကင် cellular ဖုန်းတွေကို app တစ်ခု download လုပ်ပြီးတော့လက်မလောက်လက်တန်းလောက်ရှိတဲ့ဆက်ကလေးကို battery charger လုပ်တဲ့နေရာလေးမှာထည့်လိုက်တာနဲ့ဒီ cellular ဖုန်းကမီးလောင်နေတဲ့မီးခိုးငွေတွေဘလောက်အထိထွက်နေသလဲ၊ပူချိန်ဘလောက်ရှိပြီးဘလို့တန်းငွေတွေကကိုယ်ပတ်ဝန်းကျင်တွေမှာရှိလဲပေါ့နော်။ carbon monoxide sensor တို့ဒီ oxygen sensor တို့ပြောင်းသွားပြီးတော့သုံးလို့ရတဲ့ဤပညာကို NASA နေပြီးတော့လူတွေသုံးဖို့အတွက်ကိုကူညီထောက်ပံ့ခဲ့ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော
်။တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။စနေနေ့မနက်ပိုင်းစီစဉ်နေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေပြန်ပြီးတော့နားဆင်ကြရမှာပါ။အခုညဘက်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးပါအောင်မရှင
်မြန်မာနိုင်ငံမှာပြီးခဲ့တဲ့လနိုင်ငံတွင်ချင်းတွေကနိုင်ငံတကာတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုသတိထားပြီးမပြတ်ဆုံးကြည့်သွားရမယ်ဆိုတာပြနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရန်ရင်းလီကပြောလိုက်ပါတယ်မြန်မာနိုင်ငံခီးစဉ်စားဖို့၃ရက်လို့ဒီကနေ့ထွက်လာတဲ့ထုတ်ပြန်ချက်တစ်ခုထဲမှာမင်းရန်ရင်းလီကအဲ့လိုပြောထားတာပါအခိုင်ပြည်ဘက်မှာဖြစ်နေတာအပြင်ကချင်နဲ့ရှမ်းဘက်မှာတိုက်ပွဲတွေအရှိန်မြင့်လာတာအဲဒီကနေအရက်သားတွေရဲ့အခြေအနေအပေါ်အနှုတ်လက္ခဏာဆောင်တည်အောင်မှုတွေမလွဲမရှောင်သာဖြစ်လာတာတွေဟာအစိုးရအဖွဲ့တွေရဲ့ပထမတက်တန်းအတွင်သွားနေတဲ့လမ်းကြောင်းပေါ်စိုးရိမ်ပူပန်စရာတချို့ဖြစ်လာစေပါတယ်လို့မစ်စီယန်အီလီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကကော်ဖီဆန်တစ်ခုမှာပြီးခဲ့တဲ့နှစ်ကလူတွေကိုတရက်နဲ့ဝင်ပစ်တက်ခဲ့တဲ့ဖြစ်ရပ်အတွက်အဓိကတန်းရရှိသူတူကိုဒီကနေ့မနေ့အစောပိုင်းအပြန်အလှန်ပြစ်ခတ်မှုတစ်ခုအတွင်အသေးရမိခဲ့တယ်လို့ဒါကာရဲတပ်ဖွဲ့ကပြောပါတယ်။တည်ဆုံးသူနူရူအစ္စလမ်မာဇန်ဟာဒါကာမြို့တော်က Artist Can Coffee ဆိုင်ကိုပြီးခဲ့တဲ့နှစ်ဇူလိုင်လကတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်သူတွေနဲ့အပအဝင်ဖြစ်တယ်လို့ယူဆထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အဲဒီဖြစ်ရပ်မှာနိုင်ငံသားအများစုဖြစ်တဲ့ဒဇာကန်အယောက်20အသက်ခံခဲ့ရပါတယ်။ရုရှားကအင်တာနက်ကနေအချက်လက်တွေခိုးယူခဲ့တာနဲ့ပတ်သက်ပြီးထောက်လိုင်းအဖွဲ့တာဝန်ရှိသူတွေကဒီကနေ့မှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပြည့်အစုံအစီရင်ခံကြဖို့ရှိပါတယ်။ဆီးရီးယားမှာရှိတဲ့ရုရှားစစ်ဖက်အခင်းကျင်းတွေကိုရုရှားကစပြီးရှော့ချနေပါပြီ။ရုရှားလက်နက်ကင်တပ်ဖွဲ့များရဲ့ဒေနာပတိချုပ်ဗလာဒီမီယာပူတင်ရဲ့ဆုံးဖြတ်ချက်နဲ့အညီဆီးရီးယားမှာပို့ထားတဲ့စစ်ဖက်အင်အားတွေကိုရုရှားကာကွယ်ရေးဝန်ကြီးဌာနကစပြီးရှော့ချနေပါပြီလို့ရုရှားစစ်ဖက်အကြီးအကဲဗလာရီဂျယ်ရစ်မော့ဖ်ကဒီကနေ့ပြောပါတယ်ခင်ဗျာ
။ဇန်နဝါရီလ6ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးတူကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.